ပကိုတိုင်းဒေသကြီးတောင်ကူမြို့နယ်မှာမိုးများရေကြီးတာကြောင့်တောင်းနဲ့ချီတဲ့ဒေသခံပြည်သူတွေဟာယာယီကယ်ဆေးစခန်းတွေမှာတွားပြီးတော့ခိုလုံနေကြပါတယ်အဲ့လိုရေလွှမ်းမှုတွေဟာမြစ်ချောင်းတွေကရေတက်မြန်လာကြောင်းလို့အာဏာပိုင်တွေကတုံ့တန်နေပေမဲ့ဒေသခံတချို့ကတော့ရေလောင်တမန်တွေဖွင့်ချလိုက်တာကြောင့်ဆိုပြီးတော့ပြောနေကြပါတယ်တောင်ကူမြို့ဘက်ကရေလွှမ်းမှုအခြေအနေအကြောင်းကိုVOA မြန်မာပိုင်းရဲ င်းကမြစ်ကမ်းတစ်ချောက်မြင်းနေပိုင်းကကျေးရွာနဲ့မြို့ပေါ်ရပ်ကွက်တွေရေလွှမ်းမိုးခဲ့တာဖြစ်ပါတယ်လက်ရှိရေလွှမ်းမိုးတာကြောင့်တောင်ငူမြို့နယ်အတွင်းမှာယာယီကယ်ဆယ်ရေးစခန်း30ကျော်ဖွင့်လှစ်ထားရပြီးရေဘေးသင့်ပြည်သူတောင်းတဲ့ချီပြီးလက်ခံထားရတယ်လို့ဒုမြို့နယ်အုပ်ချုပ်ရေးမှူးဦးထွန်းထွန်းဝင်းကပြောပါတယ
်။လောလောဆယ်30တခုပြဟော့အဲတောင်ငူတမြို့နယ်လုံးပြဟော့အိမ်တော်စုကလောလောဆယ်ကျွန်တော်တို့ဒီနေ့31ရက်နေ့အစည်းအဝေးရသလိုရှင်တော့ဒါ2869အိမ်တော်စုပေါ့လူဦးရေကတော့11849ပြဒါမနေ့ရဆိုလို့ရှင်ကျွန်တော်တို့က8000ကျော်ပဲရှိတယ်ဟုတ်ကဲ့
ယာယီကယ်ဆယ်ရေးစခန်းတွေကို29ရက်နေ့ကစတင်ပြီးဖွင့်လှစ်ခဲ့တာဖြစ်တယ်လို့ပြောပါတယ်လက်တလောကူညီကယ်ဆယ်ရေးဆောင်ရွက်နေတဲ့အခြေအနေကိုဦးထွန်းထွန်းဝင်းကအခုလိုဆက်ပြောပါတယ်အဲ
ကယ်ဆယ်ရေးလုပ်ငန်းကတော့ကျွန်တော်တို့ဒါတွေကတိုင်းဒေသကြီးအစိုးရဖွဲ့ရလဲကျွန်တော်တို့ဒီဆန်အိတ်တို့စီတို့ပေါ့လေနော်တို့လည်းလူတန်းပေးပါတယ်နောက်ကကျွန်တော်တို့ဒီမြို့မှာရှိတဲ့မြို့မိမြို့ဖပေါ့အထောက်အကူပြုဖွဲ့တွေရဲ့နောက်ကကျွန်တော်တို့ဒါလူမှုရေးအသင်းဖွဲ့တွေပေါ့နောက်ကကျွန်တော်တို့တဦးချင်းလူရှင်နေပေါ့ဒီနေရာတွေကတော့အများကြီးမပြတ်ဒါလူတန်းဆောင်ရွက်နေတာပေါ့ဟုတ
်ဒီနေ့တိုင်းထွာကျဲအရာစစ်တောင်းမြေရေဟာစိုးရင်ရေမှတ်ဖြစ်တဲ့600စင်တီမီတာကိုကျော်လွန်ပြီး913စင်တီမီတာကိုရောက်ရှိနေပါတယ်တောင်ငူမျိုးကကယ်ဆယ်ရေးဆောင်ရွက်နေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကဥအောင်စရာကတော့တောင်ငူမျိုးကအခြေအနေကိုအခုလိုပြောပါတယ
်အဲရေကြီးရတော့ဗျာဒီနှစ်ကတော့စိုးစိုးကနှစ်ကျွန်တော်နှစ်30လောက်တည်းမှာဒါတော့စံချိန်ပဲအကောင်လုံးခေါမိုးတွေပါတယ်အကောင်မိုးရုပ်ကုန်တာများရက်ကွက်တွေဆိုးရဆိုကျွန်တော်ဒီကားလမ်းမပေါ်လဲ၃ပေလောက်ထိကိုတက်နေပြီအဲကျွန်တော်ဒီမိန်လမ်းပေါ်လေးကိုမိန်လမ်းရန်ကုန်မန္တလေးလမ်းပေါ်ဟိုလမ်းဟောင်းပေါ့ကျွန်တော်ရင်လမ်းဟောင်းပေါ့ဟိုအမြန်လမ်းတော့မဟုတ်ဘူးအဲညို့တွေကလမ်းလေဟိုဥစားလေအကောင်လုံးကြော်ကုန်တာကျွန်တော်ဒီပုတ်ကျွတ်တန်းပဲဆိုရင်၁၀ရက်ခွဲချီဆိုရင်၃ပေကျော်ကျော်လောက်ရှိတယ်ငောက်ငဖင်းချောင်းချီဟုတ်ကဲ့ဟိုရက်ကွက်တွေကတော့လူ၂ရက်၃ရက်လောက်ကိုနှက်သွားပြီရေတက်တာတော်တော်ကျန်းနေနေပူရော့ကိုတက်နေတာခင်ဗျ
တောင်ငူမျိုးနယ်အတွင်းမှာအခုလိုရေလွှမ်းတာဟာရေလောင်တမန်တွေကရေလွတ်တာကြောင့်ဖြစ်တယ်လို့လဲဒေသခံတွေကပြောဆိုနေကြပါတယ်
။အခုကတော့ဒါတော်တော်များတယ်ပဲ။အခုကဥဒရီတက်တော့မှရှိတယ်။နေပူရော၁၀ရီများတယ်ဆိုကျွန်တော်တို့ကဆွာ၁၀ရှိတယ်ဗျာ။ဟိုတနေ့ကဆိုဆွာ၁၀လောက်လိုက်တယ်။ကပောင်း၁၀ရှိတယ်ဗျာ။တောက်ရီကရှိတယ်ဗျာ။၁၀ရီကလည်းဟိုနတ်စောလို့ပေါ့ဖြည်းဖြည်းမလွတ်ဘဲနဲ့တခါတပိတ်တည်းလွတ်ချလိုက်တော့အကုန်လုံးလူတွေကတချို့ဆိုပြေးတော့တော့မနေဥစားလောက်ရတယ်။ဒီအခြေဖက်ဆိုပို့ဆိုးတယ်ဗျာသူတို့
ဒီလိုဆယ်ရီရေဖောက်ချတာကြောင့်ရေကြီးတယ်ဆိုတာကိုတော့ဒုမျိုးနယ်အုပ်ချုပ်ရေးမှူးဦးထွန်းထွန်းဝင်းကအတိပြုချက်မပေးပါဘူး။ရေတာရှင်မျိုးနယ်ဘက်မှလည်းအသေးအပြောက်ရှိတယ်လို့အဲ့ဒီဒေတာကိုတွားရောက်လေ့လာခဲ့တဲ့သူတဦးကပြောပါတယ
်။အဲရေတာရှင်ဘက်မှလည်းတော်တော်ကြီးတယ်ခင်ဗျာဒီတောင်ဝင်နဲ့တဆက်ဆဲပဲလေစစ်တောင်းမြေပါ။ဟုတ်ကဲ့ရေတာရှင်ကနောက်ပြီးတော့ဆွာဆယ်ကလည်းရေလွတ်တာပါတော့ပူဆိုးတယ်ပေါ့နော်။ဆွာမျိုးကရွာတွေထိတယ်။မျိုးလာရွာတွေထိတယ်။ကန်နဘေးရဟာတွေထိတယ်။အဲဒီဟိုစွာချောင်းဘေးရဆယ်နာရွာတွေကြီးတယ်ခမန်းကြီးလူကြီးအခုလောလောဆယ်ကိုရရာရှိမြို့နယ်မှာလောလောဆယ်အခုဟိုဒုက္ခတဲ့ရေပီးကယ်ဆယ်စခန်းအောင်ရောက်နေတာ3000ကျော်လောက်ရှိတယ်ဟုတ်ကဲ့စွာချောင်းဘေးအစ်စတောင်းမြေဘေးပေါ့နော်ရရာရှိမြို့နယ်ကနောက်ပြီးတော့ရရာရှိမြို့နယ်မှာ2ရောက်ပေတယ်လေမားရီဆွေးနေရွှေနေချောင်းနဲ့ပါသွားတာအဲ29ရက်နေ့မနက်က
ဒီရပိုင်းတွေအတွင်းမှာတော့တောင်ငူမြို့နယ်မှာသာမကအခြားတိုင်းဒေသကြီးတွေနဲ့ပြည်နယ်တွေမှာလည်းမိုးများခဲ့တာကြောင့်ဒေသခံတောင်သူတွေဟာစပားရိတ်သိမ်းဖို့အခက်အခဲတွေ့ကြုံနေရပါတယ်။ရှမ်းပြည်နယ်ကျိုင်းတုံမြို့နယ်အတွင်းမှာတော့ရိတ်သိမ်းနေတဲ့တောင်ရစပားကင်းတွေပျက်စီးကုန်တယ်လို့ဒေသခံတဦးကပြောပါတယ်။ပြီးခဲ့တဲ့ဇူလိုင်လကုန်ပိုင်းကတော့ကရင်နဲ့မွန်ပြည်နယ်တွေမှာမိုးများပြီးရေကြီးခဲ့တာကြောင့်ကရင်ပြည်နယ်မှာလူ3000ကျော်မွန်ပြည်နယ်မှာလူ9000ကျော်လောက်ရေဘေးသင့်ခဲ့ပါတယ်။သူတို့တွေအတွက်အစိုးရကယာယီကယ်ဆယ်ရေးစခန်းတရားကျော်ဖွင့်လှစ်ပေးခဲ့ရပြီးဒုသမရကိုယ်တိုင်ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုကြီးကြပ်ဆောင်ရွက်ခဲ့ရပါတယ်။